မြန်မာနိုင်ငံရဲ့လာမယ့်ပွန်လင်းရာသီမှာပြည်တွင်းပြည်ပခီးသွွားဧည့်သည်တွေသွားရောက်လည်ပတ်သင့်တဲ့ဒေသ14ခုကိုဟော့တယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့နယ်မြေလုံခြုံမှုမရှိတာကြောင့်နိုင်ငံတချို့ကသူတို့နိုင်ငံသားတွေကိုမြန်မာနိုင်ငံအတွင်းခီးသွွားလာရေးဆိုင်ရာကန့်သတ်မှုတွေချထားတဲ့အတွက်ဒီမြန်မာခီးသွွားလုပ်ငန်းတွေအတွက်ဘလောက်ထိမျှော်လင့်လို့ရပါလဲ။ဒီအကြောင်းသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ပြောပြပေးပါဦးခင်ဗျာ။
ပြည်ရင်းပြည်ပခီးသွွားဧည့်သည်တွေအနေနဲ့လာမယ့်ပွင့်လင်းရာသီမှာဦးစားပေးသွားရောက်လည်ပတ်သင့်တဲ့ခီးစဉ်ဒေသ14ခုကိုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။နေပြည်တော်ရန်ကုန်၊မန္တလေး၊ပုဂံ၊ငွေဆောင်၊ချောင်းသာ၊ငပလီ၊ပြင်ဦးလွင်၊ကလော့၊အင်းလေး၊တောင်ကြီး၊ကော့တောင်၊ကြောက်ဖြူ၊မန်းအောင်နဲ့ပူတာအိုဒေသတွေကိုညှို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနောင်နောင်ဟန်ကတော့လာမယ့်အောက်တိုဘာ၊နိုဝင်ဘာနဲ့ဒီဇင်ဘာခီးသွွားကာလတွေမှာပြီးခဲ့တဲ့နှစ်ကထက်ပြည်ရင်းခီးသွွားကပိုးပြီးများလာနိုင်တယ်လို့ခန့်မှန်းပါတယ်
။ဒီပြည်ရင်းခီးသွွားတွေကတော့ပုံမှန်အဖြစ်အားကျွန်တော်တို့တက်နေတာပဲရှိပါတယ်။ပြီးခဲ့တဲ့ကိုဗစ်ဆဲကနေပြီးတော့လေတချို့ခီးမသွားရတဲ့သူတွေရှိတယ်။ကိုဗစ်မတိုင်ခင်ကပြည်ရင်းခီးသွွားက7,000လောက်ထိသွားခဲ့တာဆိုတော့လေအခုမှပြောလို့ချင်း1,000+လောက်ပဲရှိသေးတယ်ပြီးခဲ့တဲ့နှစ်ကပေါ့လေ။ဆိုတော့ဒီနှစ်မှာတော့ဒီတက်ပို့ပြီးတော့ပို့ပြီးသွားပါလိမ့်မယ်ပြည်ရင်းကြီးသွားလေဒီတက်2,000-3,000ယောက်ထိရောက်သွားနိုင်ပါတယ
်ပြီးခဲ့တဲ့2022ခုနှစ်ခီးသွွားရာသီမှာပြည်ရင်းခီးသွွားဥယျာဉ်1,000+ရှိခဲ့တာဖြစ်ပြီးအခုနှစ်မှာ3,000+ပို့မျောလင့်နေတာပါတရုတ်နဲ့အိန္ဒိယကနေလာရောက်လဲပတ်မဲ့ခီးသွွားဧည့်သည်တွေကိုဆက်ရောက်ဗီဇာခွင့်ပြုပေးထားတဲ့အတွက်ပြည်ပခီးသည်တွေကိုလည်းလာမဲ့ခီးသွွားရာသီမှာမျောလင့်လို့ရတယ်လို့ဦးနောင်နောင်ဟန်ကပြောပါတယ်
ဒီဘက်ခီးသွားတော့ကျွန်တော်တို့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကိုကြာသေးနေမှာဒီဗီဇာကို arrival ပေးလိုက်တဲ့အတွက်ဒီတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံခီးသွားတွေပို့လာဝင်ပုံမဝင်ရောက်ဖို့ရှိပါတယ်အထူးသဖြင့်တရုတ်နိုင်ငံကပေါ့နော်ဒါပုံမဝင်ရောက်ဖို့ရှိပါတယ်ဒါကြောင့်မလို့ဒီလာမဲ့ဝင်လင်းရာဒီမှာခီးသွားပို့ပြီးတော့တရုတ်နိုင်ငံခီးသွားတွေပို့ပြီးများမယ်ပေါ့နော
်မြန်မာပြည်မှာကိုဗစ်ကာလမတိုင်ခင်ကပြည်ရင်းခီးသွားအရေးအတွက်ကနှစ်စဉ်10တန်းဝန်းကျင်ရှိခဲ့တာဖြစ်ပြီးပြပခီးသွားဧည့်သည်က4,000+ထိရှိတာပါဟိုတယ်နဲ့ခီးသွားကထုတ်ပြန်ထားတဲ့အထက်မှာရှမ်းပြည်တောင်ပိုင်းကဒေသတချို့ပါဝင်ပေမဲ့လက်တွေမှာတော့နေရာတချို့ကိုပဲနိုင်ငံခြားသားတွေသွားလာလို့ရတယ်လို့ခီးသွားလုပ်ငန်းရှင်တွေကပြောပါတယ်ဥပမာဓနုဒေသကပင်းတရနဲ့ရွာငံလိုနေရာတွေကို2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကအစလို့နိုင်ငံခြားသားညအိသွားလာခွင့်မပေးသေးပါဘူးအဲ့ဒီနေရာတွေကနိုင်ငံခြားသားခီးသွွားတွေကိုအဓိကဆွဲဆောင်နိုင်တဲ့ခီးစဉ်တွေဖြစ်တဲ့အတွက်ခီးသွွားလုပ်ငန်းတွေအနေနဲ့အခြေအနေတွေပြန်ပြီးကောင်းလာဖို့အတွက်မျှော်လင့်နေကြတယ်လို့ရှမ်းပြည်တောင်ပိုင်းကခီးသွွားလုပ်ငန်းရှင်တဦးကပြောပါတယ်
။ကျွန်တော်ကတော့နိုင်ငံခီးသွွားလည်းမရှိသလောက်ပါပဲရှမ်းပြည်တောင်ပိုင်းကလေ။ဒီမှာနိုင်ငံမှာလည်းနိုင်ငံခီးသွွားကဘယ်လိုပဲခီးသွွားလုပ်ငန်းတွေပြန်ပြီးတော့နည်းနည်းလေးပြန်ဆောက်ရတယ်ပြောပြီးတင်းခီးသွွားတွေပဲသွားကြတာနိုင်ငံခီးသွွားကတော့မရှိသလောက်ကိုနည်းတယ်ဒီဘက်မှာပေါ့နော်။ရန်ကုန်လည်းတော့ပဲဒီလိုပဲရှိပါလိမ့်မယ်ကြည့်ရတာဆိုတော့လာမခီးသွွားရာသီလဲကျွန်တော်တို့ပြောင်းမှန်းထားသမောက်ကတော့ပြည်ရင်းခီးသွွားလောက်ပဲလာကြပ
ါလက်ရှိအချိန်မှာပြည်ရင်းကိုနိုင်ငံခြားသားတွေဝင်ရောက်နေတယ်ဆိုတာကလည်းနိုင်ငံတကာအဖွဲ့အစည်းတွေတန်ယုံတွေနဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေအဓိကလာရောက်တာလို့ပြောလို့ရနိုင်ကြောင်းသူကပြောပါတယ်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေကိုမြန်မာပြည်ထဲခီးသွွားလာခွင့်ကန့်သတ်ထားပါတယ်ကိုဗစ်ကာယောဂါကြောင့်မြန်မာခီးသွွားလုပ်ငန်းလုံးဝရပ်တန့်ခဲ့ရပြီးတကြော့ပြန်ပြီးဥမော်နှိုင်ဖို့အတွက်ပြန်ချိုးပန်းနေချိန်မှာနိုင်ငံတွင်းစစ်တပ်အာဏာသိမ်းတဲ့နောက်ဆက်တွဲပဋိပက္ခတွေကြောင့်ခီးသွွားလာခွင့်ကအရင်လိုပုံမှန်ပြန်ပြီးလဲပတ်ဖို့အတွက်ခက်ခဲနေတာဖြစ်ပါတယ်။ခီးသွွားလုပ်ငန်းလုပ်ကင်နေသူတွေကလည်းလာမယ့်ပွင့်လင်းရာသီအတွက်ပြည်ရင်းခီးသွွားတွေကိုသာအဓိကအားထားရမယ့်အခြေအနေရှိတယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်။